ရင်ဂျာအကြမ်းတဖြစ်ရှင်ရေးအိန္ဒိယအနေနဲ့ဘင်္ဂလားဒေ့ရှ်ကိုဝိုင်းဝန်းကူညီပံ့ပိုးဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့အိန္ဒိယခီးစဉ်အတွင်းပြောကြားလိုက်ပါတယ်။ဒေသတွင်းခွဲခြားဆက်ဆံခံရတဲ့လူမှုအတိုင်းအဝန်ရှိနေခြင်းဟာအကြမ်းဖက်သမားတွေကိုဖိတ်ခေါ်ရာရောက်နေတယ်လို့လည်းအင်ကာနီကနယူးဒေလီမှာပြုလုပ်တဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေအကြောင်းဟောပြောပွဲမှာဂူတာရက်စ်ကသတိပေးပြောကြားလိုက်တာပါ။မိုင်းညင်းနိုင်ကအပြည့်အစုံကိုတင်ပြပါမယ်။
အင်္ဂါနေ့ကနယူးဒေလီမြို့တော် The India Habitat Center မှာ Global Challenges Global Solutions ဆိုတဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုနဲ့ဖြည့်ရှင်းမှုခေါင်းစဉ်နဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ဟောပြောပွဲပြုလုပ်ရမှာရိုဟင်ဂျာဒုက္ခသည်အရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့အိန္ဒိယကို Mr. Guterres ကအခုလိုတိုက်တွန်းခဲ့ပါတယ
်။ What can we do now and what can India do now for support Bangladesh?
အိန္ဒိယအနေနဲ့မလုပ်နိုင်တယ်လဲဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကိုကူညီလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပံ့ပိုးပေးပါအဲ့ဒီမှာမုတ်တုံမိုးကာလဖြစ်နေတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာဒုက္ခအကြအတဲကြီးကြီးမားမားရင်ဆိုင်နေရပါတယ်ဒုက္ခသည်တွေအတွက်ကုလသမဂ္ဂအနေနဲ့အထောက်အပံ့တွေအကြီးအကျယ်ကူညီပေးထားပေမဲ့လုံလောက်မှုမရှိပါဘူးသူတို့ကိုကူညီနိုင်မှုဘင်္ဂလားဒေ့ရှ်ကိုထောက်ပံ့ဖို့လိုပါတယ်
လွန်ခဲ့တဲ့နှစ်တွေတုန်းကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတာဝန်ထမ်းဆောင်စဉ်သူ့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအကြိမ်များစွာသွားရောက်ခဲ့ချိန်မှာရိုဟင်ဂျာတွေဖိနှိပ်ခံရမှုအခြေအနေကိုသူကိုယ်တိုင်တွေ့ခဲ့ရတယ်လို့အန်တိုနီယိုဂူတာရက်စ်ကပြောပါတယ်
။ And I have to tell you I have never seen a community so discriminated in the world as the Rohingyas.
ကျွန်တော်ရဲ့အတွေ့အကြုံကိုပြောရရင်ကဘာပေါ်မှာရိုဟင်ဂျာတွေလောက်စိုးစိုးဝါးဝါးခွဲခြားခံရတဲ့အတိုင်းအဝန်းမျိုးကျွန်တော်မတွေ့ဘူးပါဘူးသူတို့မှာလွတ်လပ်စွာသွားလာခွင့်မရှိပါဘူးကလေးအများစုအတွက်ကျောင်းပညာသင်ကြားခွင့်ကန့်သတ်ထားသလိုရန်ကုန်တက္ကသိုလ်တက်ရောက်ခွင့်အပါအဝင်တခြားတက္ကသိုလ်ပညာသင်ကြားခွင့်တွေလည်းကန့်သတ်ခံထားရပါတယ်ကျမရေးစေဝါကုသခွင့်အလောက်ကန်ရရှိခွင့်အသက်မွေးဝမ်းကြောင်းစတာတွေကိုလည်းကန့်သတ်ထားပါတယ်
ဒါပြင်အရင်မြန်မာအရက်သားတပိုင်းအစိုးရလက်ထက်ထိပ်ပိုင်းခေါင်းဆောင်တွေမှာရိုဟင်ဂျာတွေပေါ်လူမျိုးရေးအရာခွဲခြားမှုနဲ့အစိုးမြင်တဲ့သဘောထားအမြင့်တွဲနေတာကိုတွေ့ခဲ့ရတယ်လို့လည်းကုလသမဂ္ဂအတွင်းမှူးချုပ်ကပြောပါရယ်။ရခိုင်ပြည်နယ်တွင်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ရိုဟင်ဂျာတွေကိုအခြားနိုင်ငံတွေမှာဒုက္ခသည်တွေအဖြစ်သွားရောက်ခြေချခွင့်ရအောင်လုပ်ပေးဖို့အစိုးရအမြင့်ဆုံးခေါင်းဆောင်တဦးကသူ့ကိုပြောခဲ့ကြောင်းနဲ့သူအနေနဲ့ဒုက္ခသည်တွေအဖြစ်ဖန်တီးဖို့ဟာသူ့တာဝန်မဟုတ်ဘဲဒုက္ခသည်ဖြစ်ရတဲ့ပြဿနာကိုဖြေရှင်းဖို့ကသာသူ့ရဲ့တာဝန်ဖြစ်ကြောင်းပြန်ပြောခဲ့တယ်လို့ Mr. Guterres ကဆိုပါတယ်ရိုဟင်ဂျာတွေပေါ်လိုလားမှုမရှိဘဲမြန်မာနိုင်ငံတွင်းမှာဒီလိုခွဲခြားခံရတဲ့လူမှုအတိုင်းအဝိုင်းတည်ရှိနေတာဟာအကြမ်းဖက်သမားတွေကိုဖိတ်ခေါ်ရာရောက်နေတယ်လို့သုံးသပ်ကြောင်းအတွင်းမှုချုပ်ကပြောပါတယ
် To keep a population in a such a discriminated situation in such a terrible situation
ဒီလိုခွဲခြားဆက်ဆံမှုတွေရှိနေပြီးစိုးဝါလာတဲ့အခြေအနေအောက်မှာနေထိုင်ရတဲ့လူမှုအတိုင်းအဝိုင်းရှိနေခြင်းအပြင်အကြမ်းဖက်အုပ်စုတွေအတွက်အမျှထုတ်နိုင်ဖို့ဖိတ်ခေါ်နေတာပါအခုလိုစိုးဝါတဲ့ထိခိုက်မှုတွေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနဲ့သာမကဒေသတစ်ခုလုံးကိုတက်ရောက်မှုရှိနေတာပါဒါကြောင့်ရိုဟင်ဂျာဒုက္ခသည်တွေသူတို့နေရာပြန်နိုင်ရေးနဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးရရှိရေးကူညီပံ့ပိုးမှုဟာကျွန်တော်တို့အားလုံးအတွက်အလွန်ကိုအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်
အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တသန်းကျော်ရှိနေပြီးသူတို့ရဲ့ရွာတွေမိရှို့ဖျက်ဆီးခံရတာပါဝင်အတင်းအဓမ္မပြုကျင့်မှုနဲ့တပ်ဖြတ်နှိမ်ပယ်နှိပ်စက်မှုမျိုးစုံကိုခံစားခဲ့ကြရတယ်လို့လည်းအန်တိုနီယိုဂူတာရက်စ်ကပြောပါရယ်ဒါကြောင့်ဆိုးရွားလာတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိရမှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအခုလိုတဆက်ထဲပြောပါရယ
် I do believe that there should be accountability in relation to the crimes that were committed
ဒီပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုးဝါးပြင်းထန်လာတဲ့ပြစ်မှုတွေကျူးလွန်ခဲ့တယ်ဆိုတာထင်ရှားပါတယ်ဒီပြစ်မှုတွေအတွက်တာဝန်ယူတာအပြစ်ပေးအရေးယူတာရှိသင့်တယ်လို့ကျွန်တော်ယုံကြည်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်က ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ကြိုးပမ်းဆောင်ရွက်နေတာကျွန်တော်သိပါတယ်။ ICC ခုံရုံးဘက်ကဘယ်လောက်ထိတရားစီရင်ခွင့်ရနိုင်မလဲကျွန်တော်မသိပါဘူး။တေချာလာကတော့ရခိုင်ပြည်နယ်ညွန်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာမယုံနိုင်စရာကောင်းလောက်အောင်ဆိုးဝါးလွန်းလာပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေနေရပြန်နိုင်ပြီးနိုင်ငံသားတွေရဲ့အခြေခံရပိုင်ခွင့်နဲ့အညီနေထိုင်ခွင့်ရအောင်လုပ်ချင်အဖြစ်ဒေသရင်းတည်ငြိမ်မှုရဖို့အထောက်အကူပေးမှာဖြစ်တဲ့အတွက်မြန်မာနဲ့ဆက်ဆံရေးကောင်းမွန်တဲ့အိန္ဒိယအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရကိုလုံလုံခြုံခြုံပြန်နိုင်ရေးမြန်မာကိုဖိအားပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအကြံပြုတိုက်တွန်းခဲ့ပါတယ်
Put pressure on Myanmar and especially on the military in Myanmar for what needs to be a massive investment,
physical reconstruction
investment, but investment in reconciliation to create the conditions for people to be able to go back. These people will not go back to the circumstances. They are afraid. They are
afraid. They are afraid. They are afraid. They are afraid. They are afraid. They are afraid. They are afraid. They are afraid.
မြန်မာနဲ့ဆက်ဆံရေးကောင်းမွန်တဲ့နိုင်ငံတွေအနေနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာကိုတတ်နိုင်သမျှနီးလန်းနေတဲ့ဖိအားပေးရမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာအောက်တိုဘာလ1ရက်နေ့ကနေ3ရက်နေ့အထိအိန္ဒိယနိုင်ငံခီးစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ